AWR မျိုးလင့်ချင်းတန်လွင့်စီစဉ်မှာတော်တော်ရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်တော်တော်ရှင်များရှင်ခရစ်နှစ်2022ခုနှစ်စက်တင်ဘာလ28ရက်မြန်မာတက္ကသိုလ်1383ခုနှစ်တော်သလင်းလာဆုံးရှိရဲ့အင်္ဂါနေ့မျိုးလင့်ချင်းတန်မြမစီစဉ်များကိုစတင်တန်လွင့်နေပါရရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1162ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့အင်္ဂါနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဘုဒ္ဓအစီအစဉ်ကလေးများအတွက်မှတ်သားဖွယ်ရာပုံမြင့်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအတမြ
တော်တော်ရှင်များရှင်ခုချိန်မှာဝိညာဉ်တော်စာပေမှာကျွန်ုပ်တို့ရဲ့အတ္တခီးအစီအစဉ်ကိုနာတော်တာဆင်ခွန်အားရယူကြပါစို
့တော်တာရှင်ဓမ္မမိတ်ဆွေများရှင်လန်းချမ်းမြေတော်မူကြပါစေ။တော်တာရှင်များခင်ဗျာ။အလွန်ရှုပ်ထွေးလာတဲ့ကျွန်တော်တို့ရဲ့ကဘာကြီးမှာတာယာတဲ့မိသားစုဘဝကိုပိုင်ဆိုင်နိုင်တဲ့သူတွေမရှိသလောက်ရှားပါးနေပါပြီ။အလောက်ကြောင့်မိသားစုကိုအချိန်မပေးနိုင်တဲ့ဖခင်တွေကြောင့်ကလေးတွေဟာဖခင်မြတ်တာလုံလောက်စွာမခံစားရတဲ့အပြင်ဖခင်တရားလေးနားလည်မှုမရှိကြတော့ပါဘူး။ဒီလိုအဖြစ်ဆိုးမျိုးကိုကျွန်တော်တို့တတ်နိုင်သလောက်ကြိုးစားကာကွယ်ရပါမယ်။ဒါကြောင့်ယခုအချိန်မှာဖခင်နဲ့တာသမီတွေကြားဆက်ဆံမှုနဲ့ပတ်သက်ပြီးအဘာဒီတာသမီများတို့စိတ်ရောက်ဤဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ချင်ပါတယ်။ရှေးဥစွာကျမ်းစာတော်မြတ်ကိုနှလုံးသွင်းကြပါစို့။မာလခိအနာဂတ်ကျမ်းခန်းကြီး၄အငယ်၆ထိုပရောဖက်သည်တာတို့နဲ့အဘာတို့ကို၎င်းအဘာတို့နဲ့တာတို့ကို၎င်းအသင့်အတင့်ဖြစ်စေမည်။နေ့စဉ်အလောက်ကံကနေအိမ်ပြန်လာတဲ့ဖခင်ဟာစိတ်ညစ်စရာတွေကိုအင်ကိုမယူလာတင်ပါဘူးသူအိမ်နဲ့သူမိသားစုခွင်ဟာစင်ညစ်စရာနဲ့ရင်ဆိုင်ပြီးမှက်ပေါက်စွမ်းစီခြင်းကိုအထူးအလေးမြတ်ထားကာကွယ်ရကြောင်းဖခင်တယောက်အနေနဲ့ခံယူထားတင်ပါတယ်သူအိမ်ကနေထွက်ခွာသွားတဲ့အခါသူ့ရဲ့ကေတင်ရှင်နဲ့သူ့ဘာသာရေးကိုစွန့်ခွာသွားတာမဟုတ်မဖြစ်စေရပါဘူးနှစ်ခုစလုံးဟာသူ့အဖော်ဖက်ဖြစ်နေရပါမယ်ဒီရီဂေဟာအိမ်ရဲ့လွှမ်းမိုးမှုဇနီးတွေရဲ့ကောင်းကြီးကလေးတွေကိုချစ်တဲ့စိတ်တွေဟာသူ့အလုပ်ကိုပေါ်ပါစေရပါမယ်။အလုံးမအိမ်ပြန်လာတဲ့အခါစိတ်ညင်သက်ခြင်းပျော်ရွှင်ခြင်းနဲ့အတူဖခင်အိမ်ပြန်အလာကိုပျော်ပျော်ရွှင်ရွှင်စောင့်မျှော်နေကြတဲ့မိန်းမနဲ့ကလေးတွေအားစိတ်သက်သာရာရစေတဲ့စကားကိုပြောနိုင်ရပါမယ်။သူဟာသူ့ကလေးတွေနဲ့အချိန်တချို့ယူပြီးตายရတဲ့အပြောင်းလဲမျိုးကိုရှာတက်ရပါမယ်။သူ့ကလေးတွေကိုပန်းချံကိုခေါ်သွားပြီးဖူးပွင့်နေကြတဲ့ပန်းမျိုးစုံတွေရဲ့အယောင်အသွေးစုံနဲ့အဖူးပွင့်ပရင်တွေကိုပြသနိုင်ပါတယ်။သူဟာကလေးတွေကိုဖြည့်ရမှန်တစ်ခုကိုရှင်ပြနိုင်ပါတယ်။တကယ်လို့ဖျားသခင်ဟာဒီတစ်ပင်များဒီပန်းမင်းများကိုဒီလောက်ဂယုဆိုင်ချစ်နေမယ်ဆိုရင်ကိုရောပုံတရံနဲ့တညီတည်းဖန်ဆင်းထားတဲ့လူသရဝါတွေကို ဘလောက်ထိ view site နိုင်လိမ့်မလဲဆိုပြီးတော့ရှင်းပြနိုင်ပါတယ်။ကလေးတွေအရွယ်မှာစောစောဖျားသခင်ရဲ့အလိုကိုနားလည်နိုင်ဖို့ရန်အတွက်လမ်းပြနိုင်ပါတယ်။ဒါကတော့ကလေးတွေဟာချစ်စရာဖြစ်နေကြဖို့ရန်အတွက်ဟန်ဆောင်အပြင်စင်မပါတဲ့သူတို့နှလုံးသားကိုဝမ်းမြောက်ရှင်လန်းစေမဲ့အကျင့်ဆက်အလှနဲ့နှစ်လုံးဖွယ်တနာတက်ချစ်တက်ချင်းတွေရှိကြဖို့ရန်အတွက်တွန့်တင်ပေးနိုင်ပါတယ်။ကလေးတွေရဲ့စိတ်ထဲကိုပေါ်ပြက်ချင်းအပျော်လိုက်ချင်းတွေကိုအစ်မံပေါ်မှာစုံမနေအောင်အခွင့်ပေးလိုက်မယ်ဆိုရင်သူတို့နှလုံးသားများဟာဖျားသခင်ကိုကြည်ညိုမှုလေးစားမှုမကိန်းအောင်လာနိုင်တော့ပါဘူး။သားသမီးတွေကိုယေရှုနဲ့နီးစေလိုမယ်ဆိုရင်သင်ဟာနေအိမ်မှာရန်လိုစကားများချင်းဒေါသအမျက်မှောင်ကျုပ်ချင်းများမဖြစ်စေဖို့ရန်အတွက်စောင့်ထိန်နိုင်ရပါမယ်။တကယ်လို့သင်ဟာအလုတ်ထဲမှာမောပန်းချေကုန်လက်ပန်းကျဖြစ်လာတဲ့အခါဖျားသခင်ရဲ့ကျေးဇူးတော်ပေါ်မှာဘယ်ဖြစ်ဖြစ်ငြိမ်သက်တဲ့ကိုရောရဲ့ဝိညာဉ်တော်ကိုဘယ်ဖြစ်ဖြစ်အတနာခံစုပန်ယူလိုက်ပါတင့်နှလုံးသားဟာကျင်နာခြင်းမှာပျော်ဝင်လာပါလိမ့်မယ်တင့်နှခမ်းဟာလည်းကျင်နာစကားနဲ့ပြည့်ပြီးသင်ဟာတတ်တာချင်းကိုရရှိပါလိမ့်မယ်တင့်နှလုံးသားနဲ့သားသမီးများကိုချီတောင်ပါတာယာတဲ့အခြေခံနဲ့တင့်ရဲ့ဘာသာတရားကိုသူတို့အားရကျင့်တဲ့ချင်းရှိစေပါတော်တာရှင်များအားလုံးတာယာတဲ့မိသားစုဘဝလေးကိုပိုင်ဆိုင်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သအပ်ပါတယ်။တော်တာရှင်များအားလုံးပေါ်ဖျားရှင်ကောင်းခြင်းမိလာတွန်းလောင်းချပေးပါစေ။အာမင်
Yeah. ခင်ဖန်ဆင်းတော်မူသည့်အရာတွေဟာအင်မတန်မှကောင်းမြတ်လာပါတယ်။ဒါပေမဲ့လူတွေကြောင့်ကမ္ဘာပတ်ဝန်းကျင်ဟာပြောင်းလဲမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီလိုပြောင်းလဲမှုတွေကိုသိရှိပြီးပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေမှာဘယ်လိုပါဝင်ကူညီဆောင်ရွက်နိုင်မလဲဆိုတာစဉ်းစားကြစို့နော်။
မြောင်းလင့်ချင်းအသားမြမအစီအစဉ်ကိုနာတော်တာဆင်နေကြတဲ့တော်တာရှင်များမိင်္ဂလာပါရှင်။တော်တာရှင်များရှင်ဒီကနေ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာဘဝတုတအနေနဲ့လူတိုင်းထမ်းရွက်ရမယ့်တာဝန်ဆိုတဲ့အကြောင်းတင်ပြပေးမှာဖြစ်ပါရရှင်။တော်တာရှင်များရှင်ပတ်ဝန်းကျင်ထိန်းသိမ်းရေးလို့ပြောလိုက်ရင်လူတွေကပတ်ဝန်းကျင်ပညာရှင်တွေအဖွဲ့အစည်းတွေအစိုးရဌာနတွေနဲ့ပဲတက်ဆိုင်တယ်လို့ထင်ပြီးတော့ကိုယ်နဲ့မဆိုင်တယ်လို့ပဲနေတတ်ကြတယ်။အချို့ကတော့ပတ်ဝန်းကျင်ထိမ့်သိမ့်ဖို့စိတ်မဝင်စားဘူး။ပတ်ဝန်းကျင်ထိမ့်သိမ့်ရေးလုပ်တဲ့လူတွေကတော့မှကဲ့ရဲ့ပြစ်တင်ဝေဖန်တတ်ကြတယ်။တချို့လူတွေကတော့ပတ်ဝန်းကျင်ထိမ့်သိမ့်ရေးအလုပ်ဟာကျေပြန့်တယ်။ငါတို့မလုပ်တတ်ဘူး။ကျွမ်းကျင်တဲ့သူတွေသာလုပ်ကြပါစေ။တချို့ကတော့အပိုအလုပ်တွေပါ။ကိုယ်စားဝတ်နေရေးအဆင်ပြေဖို့အရေးကြီးတာဆိုပြီးစိတ်မဝင်စားကြပါဘူး။ဒီလိုနဲ့ပတ်ဝန်းကျင်ထိမ့်သိမ်းရေးလုပ်ငန်းဟာပညာရှင်တွေအဖွဲ့အစည်းတွေအစိုးရတွေနဲ့ပဲတက်ဆိုင်တဲ့အလုပ်ဆိုပြီးတော့ပြည်သူလူထုတွေနဲ့ဝေးတဲ့ဝေးလာကြကြရတယ်။သောတာရှင်များရှင်တကယ်တော့ပတ်ဝန်းကျင်ထိမ့်သိမ်းရေးလုပ်ငန်းဟာလူသားတိုင်းနဲ့ဆိုင်တဲ့ကိစ္စတစ်ခုဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်လူသားတွေနေထိုင်တဲ့ကမ္ဘာကြီးတစ်ခုလုံးဟာယိုယွင်းပျက်စီးလာတဲ့အတွက်အပူချိန်တွေတိုးလာတဲ့ရာသီဥတုတွေပေါက်ပြန်ပြောင်းလဲလာတယ်။တဘာဝအန္တရာယ်တွေအမျိုးမျိုးနဲ့တွေ့ကြုံရတယ်။စီးပွားရေး၊လူမှုရေး၊ကျန်းမာရေး၊ပညာရေးတွေအများကြီးထိခိုက်ပျက်စီးရတယ်။လူတွေလည်းအများအပြားတည်ဆုံးပျက်စီးနစ်နာဆုံးရှုံးကြရတယ်။ဒါကြောင့်ပတ်ဝန်းကျင်ဖြစ်ပျက်ရင်လူသားတွေကိုထိခိုက်မှုဆိုးကျိုးကောင်းကျိုးကိုဖြစ်စေတဲ့အတွက်လူတိုင်းနဲ့သက်ဆိုင်ရခြင်းဖြစ်ပါလေရှင်။သောတာရှင်များရှင်။ကမ္ဘာပေါ်မှာသိပ္ပံပညာရှင်တွေကလူတွေအသက်ရှင်နေထိုင်ဖို့ပတ်ဝန်းကျင်ဟာအရေးကြီးကြောင်လေ့လာတွေ့ရှိလာတယ်။ဒါကြောင့်1982ခုနှစ်မှာပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းကိုဆောင်ရွက်ခဲ့ကြတယ်။မြန်မာပြည်မှာ2008ခုနှစ်နာခင်မုန်တိုင်းပြီးသွားပြီးနောက်ပိုင်းကျမှပတ်ဝန်းကျင်ပညာရှင်တွေကမြန်မာပြည်မှာပတ်ဝန်းကျင်ထိန်းသိမ်းရေးကိုလှုပ်ဆောင်ဖို့လိုနေပြီဆိုတဲ့သတိပေးမှုတွေနဲ့အတူမြန်မာပြည်ရဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုဟာအသက်ဝင်လာခဲ့တယ်။ဒါပေမဲ့လူနည်းစုပဲလှုပ်ဆောင်တဲ့အတွက်ထိရောက်မှုမရှိခဲ့ပါဘူး။သောတာရှင်များရှင်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုတာကမ္ဘာကြီးတည်တံ့ခိုင်မြဲဖို့လူသားမျိုးနွယ်စုတွေသက်ရှင်နေထိုင်ဖို့အင်မတန်မှအရေးကြီးတဲ့လုပ်ငန်းဖြစ်တယ်။လူတဦးတယောက်လူတစုကပဲလှုပ်ဆောင်လို့မရပါဘူး။လှုပ်ဆောင်ရမှာအများကြီးစဉ်းစားရမယ်အဝေးကြီးလမ်းကြည့်ပြီးငါတော့မလုပ်နိုင်ဘူးလို့မထင်ပါနဲ့ပထမဆုံးအနေနဲ့ပတ်ဝန်းကျင်တစ်ခုလုံးကိုမကြည့်ပဲကိုတဦးတယောက်ကပတ်ဝန်းကျင်ကိုမထိခိုက်အောင်ဘယ်လိုပြုပြင်မလဲလို့စဉ်းစားလိုက်ပါတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကအခြေခံအကျဆုံးဟာအမှိုက်ပါပဲအမှိုက်နဲ့ပတ်သက်ပြီးကျမတို့တိုင်းပြည်မှာစနစ်တကျဆုံးဖြတ်ဖို့အားနည်းနေကြတယ်စီကံမရှိတာကပိုများပါတယ်လူတွေဟာအမိုက်တွေကိုချောင်းထဲမှာလွယ်လွယ်ကူကူစွန့်ပစ်ကြတယ်။ဒီလိုစွန့်ပစ်တဲ့အမိုက်တွေကြောင့်မြစ်ချောင်းတွေပိတ်ဆို့ပြီးရေရှမ်းမှုတွေဖြစ်လာတယ်။ကားပေါ်မှနေအိမ်ပေါ်မှဘတ်စကားတွေပေါ်မှတင်းဘောတွေပေါ်မှကိုပိုင်ကားတွေပေါ်မှသုံးပြီးသားအမိုက်တွေနီးဆက်ရာအပြင်ဘက်အောက်ဘက်ကိုပစ်တာတွေ၊ပုံးစတွေထွေးတာတွေကိုလက်လွတ်စပယ်ပြုတ်လုတတ်ကြတယ်။စီပင်ကသိမ်းမှာပေါ့လို့ထင်နေကြတယ်။စီပင်ကိုအပြစ်ဖို့တတ်ကြတယ်။အမိုက်ဟာစီပင်နဲ့ရောသုံးဆွဲတဲ့လူတွေနဲ့ရောတက်ဆိုင်ပါတယ်။အမိုက်ပြဿနာကိုဖြေရှင်းဖို့ယထာဘူဒာတွေကားမတိုင်တွေလူစီကားတဲ့နေရာတွေမှာအမိုက်ဘုံတွေထားပေးထားတာအမိုက်တွေကိုအမိုက်ဘုံထဲထည့်ကြရမှာဖြစ်ပါတယ်။စနစ်တကျအမိုက်စွန့်ပစ်ကြပါ။စီပင်အဖွဲတွေလည်းအလုပ်ကိုဟန်ပြမလုပ်ဘဲတကယ်လုပ်ဖို့လိုအပ်ပါတယ်။နောက်ပြီးကျွတ်ကျွတ်အိတ်လျှော့ချဖို့ပတ်ဝန်းကျင်ဆိုင်ရာထိန်သိမ်းရေးအဖွဲ့အစည်းနီလာမျိုးစုံနဲ့ပြုတ်လုပေမဲ့တချို့လူတွေမပါဝင်ကြပါဘူးကျွတ်ကျွတ်အိတ်ထဲမှာပူလွန်းတဲ့အစားအသောက်တွေထည့်စားတော့ရင်ကင်ဆာဖြစ်နိုင်တယ်ဆိုပြီးရုံမြင့်တန်းကြားကျောင်းမကြီးပညာပေးစားဆောင်တွေမှာပညာပေးပေမဲ့လူတွေကမုတ်ဟင်ကားလက်ဖက်ရည်ဝဲတဲ့အခါမှာလွယ်လွယ်ကူကူကျွတ်ကျွတ်အိတ်ထဲထည့်ဝင်နေတော့ပါပဲပဲပြုတ်ဝဲရင်လဲထို့အတူကျွတ်ကျွတ်အိတ်သုံးပြီးဝဲနေတာကို ရှိတုံးပါပဲလူတွေပတ်ဝန်းကျင်ရဲ့ထိမ့်သိရေးကိုစိတ်မဝင်စားတဲ့အတွက်ပတ်ဝန်းကျင်အနေထားတွေဟာပျက်စီးနေဆဲလူတွေဒုက္ခရောက်နေဆဲရှိနေပါတယ်ဒါကြောင့်ပတ်ဝန်းကျင်ထိမ့်သိရေးဟာလူတိုင်းထမ်းရွက်ရမယ့်တာဝန်ဖြစ်ပါတယ်ဆိုတဲ့အကြောင်းသောတရှင်များသိစေလိုပါတယ်သောတရှင်များရှင်လူတိုင်းထမ်းရွက်ရမယ့်တာဝန်ဆိုတဲ့အကြောင်းကိုစာရေးဆရာကြီးဦးမင်းချစ်နိုင်ရေးသားထားတဲ့ပတ်ဝန်းကျင်ထိမ့်သိရေးစာပေမှာကောက်နှုတ်တင်ပြပေးထားတာဖြစ်ပါတယ်ရှင်နာတော်တာဆင်းနေကြတဲ့တောတာရှင်များလည်းလူတိုင်းထမ်းရွက်ရမယ့်တာဝန်အကြောင်းကိုနာတော်တာဆင်းရခြင်းဖြင့်ပတ်ဝန်းကျင်ထိမ့်သိရေးကိစ္စများမှာတာဝန်ယူဆောင်ရွက်နိုင်ကြပါစေရှင
ပုံမြင်ကဏ္ဍမှာကလေးတို့တွေနားဆင်နိုင်မှုရဲ့အတွက်ပြည့်စုံတဲ့နှံကောင်းဆိုတဲ့ပုံမြင်လေးကိုမမခင်ကပြောပြပေးသွားမှာဖြစ်ပါလေကွယ်။မောင်လေးညီမလေးတို့ရေဟိုးရှိရှိတုန်းကပြည့်စုံအောင်တုံးမှာပြည့်စုံလေးတွေဟာအလုံးမပင်အလုံးများနေကြတဲ့ကွယ်။ပြည့်စုံတဲ့ကိုအုပ်ချုပ်တယ်။ပြည့်စုံခေါင်းဆောင်ကြီးကသူ့ရဲ့ငယ်သားပြည့်စုံလေးတွေကိုပြောနေတာကတော့
စိတ်အပေါင်းတို့အခုစာဦးတို့အချိန်နဲ့ညွေတို့အချိန်မှာမိုးရသည့်အချိန်ငါတို့စာဖို့အတွက်အစားအစာတွေကိုစူးစမ်းရှာဖွေစုဆောင်ကြပါဒါမှမိုးရသည့်အချိန်မှာငါတို့စာဖို့အစာတွေကိုလုံလောက်စွာရရှိမှာဖြစ်တယ်အဲ့ဒါကြောင့်စူးစမ်းပြီးစုဆောင်ကြပါစို့
ဟုတ်ကဲ့ပါခေါင်းဆောင်ကြီး
လင်းမလေးတို့ရေပရိုစိတ်အပန်းဟာမွေးရသည်မှာသူတို့စားဖို့အစားအစာတွေကိုစူးစားပြီးရှာဖွေစုဆောင်နေကြပါတယ်ကွယ
်မိမရေဟောဟောမအစာတွေတည်လာနေပြီတော်ယူလိုက်ပါလား
ဟုတ်ကဲ့ပါကိုကြီးရေကျမတော်ယူလိုက်ပါမယ်ရှင
်မိမရေပြီးငါကိုလက်စီကံပေးလိုက်နော
်ဟုတ်ကဲ့ပါရှင
်ကဲငါတို့အားလုံးတန်းကြီးလက်ညီနဲ့စူးစားကြစို့ဟေ
းဟေးစူးစားကြမယ်ဟေ
းမောင်လင်းမလေးတို့ရေပရွေးစိတ်လေးတွေဟာမွေးရသည့်အချိန်မှာသူတို့စားတောက်ဖို့အစားအစာတွေကိုအတူတကွရှာဖွေစုဆောင်နေကြတဲ့ကွယ်ပရွေးစိတ်လေးတွေဟာသူတို့ရှာဖွေလို့ရတဲ့အစားအစာတွေကိုသူတို့ရဲ့အံ့ဩဖွယ်ကောင်းလောက်အောင်စောက်ထားတဲ့လုံခြုံထားတဲ့မြေအောက်အိမ်ခန်းတွေထဲမှာတည်တည်ချာချာတင်ဆဲထားကြပါတယ်ကွယ်ဒါမှသာလေမိုးရင်းအချိန်မှာသူတို့အတွက်လုံလောက်တဲ့အစားအစာတွေကိုရရှိမှဖြစ်ပါတယ်ကွယ်မောင်လေးညီမလေးတို့ရေပရွေးစိတ်လေးတွေကမလုံရှုံနေသလားကိုကြီးနိုင်ငံကတော့ဂီတာတစ်လုံးနဲ့သချင်းဆိုပြီးပျော်မြူးနေပါတယ်ကွယ်အလုံများနေတဲ့ပြည့်စိတ်လေးတွေကိုကိုကြီးနိုင်ငံပြောလိုက်တာကတော
့ဟဲ့ပြည့်စိတ်လူတွေမင်းတို့ဘာဖြစ်လို့ဒီလောက်အလုံများနေကြတာလဲကွာဟုတ်ဒီအချိန်တို့ရာတီဥတုလေတာရတော့ငါလို့ပျော်ပျော်ပါပါနေကြစမ်းပါကွာမင်းတို့ကိုကြည့်ရတာအရင်မောတာပဲငါလို့နေကြစမ်းပါလားကွာ
ကိုကြီးနိုင်ငံရဲ့ကျွန်တော်တို့ကတော့ကိုကြီးနဲ့ကောင်းလို့မပြောနိုင်ပါဘူးခင်ဗျာမိုးရသည်မှာစားဖို့အစာတွေကိုအခုလိုချိန်မှာစူးစမ်းပြီးရှာဖွေနေကြရတာပါခင်ဗျာ
ဟုတ်တယ်ကိုကြီးပြည့်စိတ်ပြုရမယ်နဲ့ရှိခုလိုအချိန်မှာအစာတွေကိုမစစ်ဆောင်ထားဘူးဆိုရင်မိုးရွှေချိန်မှာကျမတို့ဒုက္ခရမှာပေါ့အဲ့ဒါကြောင့်အချိန်ရှိတုန်းလုံလောက်ဆက်နေရတာပါကိုကြီးနဲ့ကောင်းရဲ့
ညီမရေငါတော့မင်းတို့လူအလုံးမလုံးနိုင်ဘူးဟဲ့မင်းတို့ပဲဒုက္ခခံပြီးအလုံးလောက်ကြပြီတော့ငါကတော့ကြီးရတဲ့လုံးနဲ့တချင်းစုံပြီးပြောလိုက်ဦးမယ်ကွာ
မောင်လေးညီမလေးတို့ရေဒီလိုနဲ့ပဲနှွေရသည်ကုံဆုံးလို့မိုးရသည်အချိန်ကာလကိုရောက်ရှိလို့လာပါတော့တယ်ကွယ်မိုးရီလေးတွေတိုက်ပြီးအေးမြလာတဲ့နေ့တစ်နေ့မှာတော့အစာငတ်မှုနေရှာတဲ့ကိုကြီးနှင်ကောင်ဟာပြည့်စိတ်လေးတွေနေထိုင်တဲ့တောင်ပို့လေးစီကိုရောက်လာပြီးအစာတောင်းတဲ့ကွယ
်ပြုတ်ကိုကြီးပြည့်စိတ်ရေ
ဘာလဲကိုနှံကောင်းဘာကိစ္စရှိလို့လဲဗျ
ကိုကြီးပြည့်စိတ်ရဲ့ကျွန်တော်ကိုအစာနည်းနည်းတော့ကြွေးပါဗျာအစာမစားရရင်အစာငက်ပြီးတေးရပါမယ်ကျွန်တော်ကိုတနာပါခင်ဗျာ
မင်းကငါတို့ချက်ပွေထားတဲ့အစာအစာတွေကိုကျူရမယ်ဟုတ်လားကိုနှံကောင်
းဟုတ်ပါတယ်ခင်ဗျာ
အေးကွာမင်းကတော့တနာပါတယ်ဒါပေမဲ့တခုရှိတာကငါတို့ပြည့်စိတ်တွေအားလုံးအစာအစာတွေချက်ပွေစုဆောင်နေတဲ့အချိန်မှာမင်းကဘာလုပ်နေတယ်လဲဖြေဆမ်းပါဦးကွာ
ဒီလိုပါကိုကြီးပြည့်စိတ်ရဲ့ငွေရာဒီနဲ့ဆောင်ရသည်ဟာထောက်တွေ့ပြီးတို့ရကောင်းလာတဲ့အတွက်ကျွန်တော်ဟာပြောလို့လို့ကောက်ခုမိတူနဲ့မိပါတယ်အဲ့ဒါကြောင့်ငွေရာဒီမှာစားဖို့အစားအစာတွေကိုရှာဖွေဖို့ဒီပေးရမိခဲ့ပါဦးခင်ဗျာ
မောင်လေးညီမလေးတို့ရေကိုနှံကောင်ရဲ့ဖြေလိုက်တဲ့စကားကြောင့်ပြည့်စိတ်အပေါင်းဟာသူ့ကိုတိတ်ပြီးတော့အထင်သေးသွားကြတာပေါ့ကွယ်
အလုပ်တွေစူးစမ်းတဲ့ချိန်သူကပြောနေတာကို
ဟုတ်တယ်ဟုတ်တယ်ကျမတို့အလုပ်လုပ်ပြီးမိုးနေတာကိုသူကကြည့်ပြီးတော့လောင်ပြောင်နေခဲ့တာလေ
ဟုတ်တယ်ညီမပြောတဲ့မှန်လေဗျကျုပ်တို့အလုပ်တွေကိုစူးစမ်းလုပ်နေတော့သူကဂီတာတစ်လုံးနဲ့တချီးစိုးနေတာဗျ
သူ့ကိုကျွန်တော်တို့တနာဘူးဗျကျွန်တော်တို့စူးစမ်းရှာဖွေထားတဲ့စာတွေကိုမချွေးနိုင်ဘူးဗျအ
ိုးပြင်းပြင်းမာလာတဲ့ကိုနှံကောင်ဆောင်ရည်ဒီနဲ့ຫນွေရည်မှာပျော်ပါနေတဲ့တင်းတွေအစာငယ်မှုဖို့လည်းရှိတော့တယ်ငါတို့ကတော့တင်းကိုပဲစားမှမပေးနိုင်ဘူးကွာငါတို့အနာကလည်းထွက်သွားပြီတော့
မောင်လေးညီမလေးတို့ရေလုံလဝရရမရှိပဲအပျော်ကျူးခဲတဲ့ကိုနန်ကောင်ကိုပြည့်စိတ်အပေါင်းဟာအစာမပေးရုံသာမကသူတို့အနာကနေထွက်သွားဖို့မောင်းထုတ်လိုက်တဲ့ကွယ်မောင်လေးညီမလေးတို့ရေပြည့်စိတ်လေးတွေဟာလုံလဝရိယရှိသလားနှံကံကတော့ပြင်းရည်ပြီးအပျော်အပါးကိုပြုံးမွေပါတယ်ကွယ်ပြင်းရည်တဲ့သူတွေဟာအများအားဖြင့်ကြီးပွားချမ်းသာမှုမရှိကြပဲ
ဆင်းရဲမွေးတည်တဲ့သူတွေသာဖြစ်ကြတယ်ကွ။ဒါကြောင့်မို့မောင်လေးညီမလေးတို့တူးစီကလည်းကြီးပွားချမ်းသာခြင်းနှံကောင်လိုပြည့်ရင်ချင်းမရှိပဲပြည့်စုံလေးတွေလိုလုံလဝရိယထားရှိကြပြီးဘဝအသက်တာမှာအောင်မြင်မှုရရှိဖို့ကြိုးစားကြပါကွ။သောတာရှင်များရှင်ခုတင်ဆက်ခဲ့တဲ့ရင်သွေးအလိမ်မှာနားဆင်ကြရပုံမူလက်ဆောင်ကဏ္ဍလေးကိုကျမတို့မျှဝင့်ခြင်းအပံမှာတင်ဆက်ခဲ့ခြင်းဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူလွာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်တော်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39963936 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963846489ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR ရန်ကုန် Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတန်ရေဒီယိုအစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
။သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျော်လင့်ခြင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ